covid 19 yoga song jet ji shi mu ne patan ywe di kini nya 7 na yi chain tadin thauk pyan jet tadin ni pi dang su ywe ka wae commission ukatha u tan su me pe zat san ya ni pinya a tha ko pyu ni pya sin ya phi tin nan phun wae tan yauk de tadin sa de tadin ni be phet par de Myaw ri yoe myin tan cha ye tani da tadin mya ko MWD channel ni MWD variety channel ro ma nei sin mnet 6 na yi ma nya 12 na yi thi thauk lwin pya ta lye shi ba de shin
ပြည်တော်စုအကျိုးအတွက်ထပ်မံဖိတ်ခေါ်ချက် PDF အမေရိကန်များအပါအဝင်လက်နက်ကိုင်အုပ်စုများအနေဖြင့်ဒီမိုကရေစီနှင့်ဖက်ဒရယ်စနစ်ကိုအခြေခံသည့်ပြည်တော်စုကြီးပေါ်ထွန်းလာရေးကိုမျှော်မှန်းကာဥရေပေါင်းအတွင်ပြန်လည်ဝင်ရောက်နိုင်ရေးပြည်တော်စုအကျိုးအတွက်ဖိတ်ခေါ်ချက်အရနိုင်ငံတော်၏စေတနာမှန်ကိုသိရှိနားလည်ပြီးဥရေပေါင်းအတွင်ပြန်လည်ဝင်ရောက်ခဲ့သော PDF အမေရိကန်များအပါအဝင်လက်နက်ကိုင်အဖွဲ့ဝင်များအားမိဘများထံအံ့နံပြီးဖြစ်သည်2020ပြည်နှင့်အထွေထွေရွေးကောက်ပွဲတွင်ဖြစ်ပွားခဲ့သည့်မဲဆင်းရဲများမှားယွင်းမှုအတွေ့အောက်ပါတို့ကိုဆောင်ရွက်ပေးရန်မြေတားရက်ခံတောင်းဆိုမှုများပေါ်ညှင်းပယ်ခဲ့ပြီးပြဿနာဖြစ်ပွားနေသည့်ရွေးကောက်ပွဲရလည်ဖြစ်ပင်လွှတ်တော်ခေါ်ယူရန်အတင်းအဓမ္မကြိုးပမ်းခဲ့မှုသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ418အရနိုင်ငံတော်အာဏာကိုအဓမ္မနည်းဖြင့်ရယူရန်ကြိုးပမ်းမှုပင်ဖြစ်သည်ကာဂျီမဲဆင်းမှားယွင်းမှုများနှင့်မဲပသက်မှုများကိုစစ်စစ်တွေ့ရှိရသည့်ဖြင့်ဖြစ်ရှင်ပြည်ရန်တောင်းဆိုမှုကိုညှင်းဆန်ခဲ့ခြင်းခါခွေပြည်တော်စုလွတ်တော်အထူးစည်းဝေးအားခေါ်ယူ၍ဖြစ်ရှင်ဆောင်ရွက်ပြည်ရန်တောင်းဆိုချက်ကိုညှင်းပယ်ခဲ့ခြင်းကာငယ်နိုင်ငံတော်အစိုးရပြည်တော်စုလွတ်တော်နှင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်တို့ကနီလန်းရှာဆောင်ရွက်ပြည်ရန်တောင်းဆိုမှုကိုညှင်းပယ်ခဲ့ခြင်းကာကြီးမြို့သားကာခွေနှင့်လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူ၍တွေ့ဆုံဆွေးနွေးပြပါရန်နှစ်ချိန်တိုင်းတိုင်းတင်ပြခဲ့တော်လဲဆောင်ရွက်ပေးမှုမရှိခြင်းထို့သို့လှုပ်ဆောင်မှုများသည့်မဲမသက်မှမှုများရှိခဲ့ရသပွင့်လင်းမြင်သာစွာခြားပြနိုင်ခြင်းမရှိသည်ကိုပေါ်လွင်စေခဲ့သည့်အပြင်နိုင်ငံတော်အာဏာကိုအတ္တမအနည်းဖြင့်ရယူရန်ကြိုးပမ်းမှုတွင်ထိုစဉ်ကနိုင်ငံတော်သမ္မတကိုယ်တိုင်ဥဆောင်ပါဝင်ပတ်သက်မှုရှိခဲ့ပြီးဖွဲ့စည်းပုံအခြေခံဥပဒေကပေးရထားသည့်တာဝန်ရမဟုတ်သည့်ပုဂ္ဂလိကပြစ်မှုကျွလွန်မှုများရှိခဲ့၍အရေးယူခံရသည့်အချိန်လည်းဖြစ်ခဲ့သည်ထို့ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရယာယီသမ္မတကအရေးပေါ်အခြေအနေကြီးညာပြီးတက်မတော်ကာကွယ်ဦးစီးချုပ်ကိုနိုင်ငံတော်အာဏာလွှဲအပ်ဆောင်ရွက်စေခဲ့ခြင်းဖြစ်သည်တက်မတော်အနေဖြင့်မဲမသမမှုများကိုစီစစ်ဖော်ထုတ်၍လွတ်လပ်ပြီးတရားမျှသာသောရွေးကောက်ပွဲပြန်လည်ကျင်းပပေးနိုင်ရေးအတွက်တက်မတော်ကာကွယ်ဦးစီးချုပ်ကနိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီကျင့်သုံးဆောင်ရွက်ခဲ့သည်ကိုပြည်တွင်းပြည်ပကအထင်မြင်လွှဲမောင်းအောင်တက်မတော်ကဒီမိုကရေစီကိုနောက်ပြန်ဆွဲသေးအောင်ဝါရမိုင်းတိုက်က၎င်းတို့သာရွေးကောက်ခံအစိုးရအဖြစ်ပုံဖော်လျက် CRPA NUG တို့ကိုတရားမဝင်ဖွဲ့စည်းခဲ့ကြပြီးပြည်သူလူထုနှင့်လူငယ်လူရွယ်များကိုလွဲမားသည့်မျှော်လင့်ချက်များပေးကာအကြမ်းဖက်လက်နက်ကိုင်လမ်းစဉ်သို့တွင်ပို့ခဲ့သည် CRPA NUG တို့သည် PDF အမေရိကန်အဖွဲ့များကိုဖွဲ့စည်းကာလက်နက်ခဲယံရရှိရေးအတွက်အချို့သော EAO များလက်အောက်သို့တည်ထင်ခဲ့ပြီးအချို့သော EAO များ၏အကြမ်းဖက်လုပ်ရပ်များလှုံ့ဆော်ခြင်းနယ်မြေကျူးကျော်ချက်တွင်ခြင်းများအတွေ့ PDF များကိုလက်ကင်တို့အဖြစ်အသုံးပြုစေက PDF တို့၏ဘဝများကိုစရေခဲ့သည်ယခုအခါနိုင်ငံတော်အစိုးရ၏အိန္ဒိယနိုင်ငံများနှင့်ပူးပေါင်းဆောင်ရွက်မှုများကြောင့်အချို့သောအကြမ်းဖက် EAO တို့သည်ရည်တည်ရန်ခက်ခဲလာကြပြီး PDF အမေရိကန်တို့သည်လည်းပုံမှုအတိဒုက္ခရောက်လာကြရသည်ဒီမိုကရေစီနောက်ပြန်ဆွဲခြင်းသည်လက်နက်ကင်လမ်းစဉ်ကြောင့်ဖြစ်သည်ကိုအမှန်တမ်းရှုမြင်ကြရန်အချိန်တန်ပြီဖြစ်သည်ဒီမိုကရေစီနှင့်ဖက်ဒရယ်စနစ်ကိုအခြေခံသည့်ပြည်ထောင်စုကြီးကိုနိုင်ငံတော်အစိုးရပြည်သူတက်မတော်နှင့်နိုင်ငံရေးပါတီများဖြင့် PDF များတည်ပင်လှူလာကြပြီးရည်မှန်းချက်ချင်းတူညီကြသည်ဒီမိုကရေစီမျက်နှာပုံတက်ပြီးနိုင်ငံတော်အာဏာကိုမှန်မောကြသည့် CRPA NUG တို့၏လှူလာချက်မှာ၎င်းတို့သာရွေးကောက်ခံအစိုးရဆိုသည့်ရည်တည်မှုမပြောင်းစုံသည့်အတွက်အကြမ်းဖက်လက်နက်ကင်လမ်းစဉ်ကိုရွေးချယ်နေခြင်းဖြစ်သည်၎င်းတို့၏နှောက်ချက်မှုကြောင့်များသာဒီမိုကရေစီလမ်းကြောင်းနှောင့်နှေးကြံ့ကြာနေရခြင်းဖြစ်သည် PDF အမေရိကန်များပါဝင်လက်နက်ကိုင်အုပ်စုများနေဖြင့်မကြာမီတွင်ကျင်းပတော်မူရွေးကောက်ပွဲကြီးအလွန်အားလုံးမျှော်မှန်းထားသည့်စစ်မှန်စည်းကမ်းပြေဝသောဒီမိုကရေစီနှင့်ဖက်ဒရယ်စနစ်ကိုအခြေခံသည့်ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးကိုမျှော်မှန်းကာနိုင်ငံတော်အစိုးရတက်မတော်တို့နှင့်လက်တွဲ၍နိုင်ငံတော်အကျိုးဒေသအကျိုးကိုဖော်ဆောင်ရန်ဆန္ဒရှိပါက နိုင်ငံတော်အစိုးရနှင့်တပ်မတော်ကကြိုးစားလက်ခံပြီးဖြစ်ပြီးတဝီချင်းဖြစ်စေအဖွဲ့လိုက်ဖြစ်စေနှိစရာတက်စကံများဒေသအာဏာပိုင်များထံဆက်သွယ်ညှိနှိုင်းဆောင်ရွက်နိုင်မှာကြောင်းထပ်မံဖိတ်ခေါ်အပ်ပါသည်မြို့သားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ဟုဖော်ပြပါရှိပါရခင်ဗျာ
COVID-19 ရောဂါ ဆောင်ကျက် ကြီးရှိမှုနှင့် ပတ်သက်၍ ဒီကနေ့ ည 8:00 ချိန် သတင်း ထုတ်ပြန်ချက် ကျန်းမာရေးဝန်ကြီးဌာနသည် COVID-19 ရောဂါ ဆောင်ကျက် ကြီးရှိခြင်း လုပ်ငန်းများကို စဉ်ဆက်မပြတ် ဆောင်ရွက်လျက်ရှိရာ ဩဂုတ်လ 31 ရက် ည 8:00 မှ စက်တင်ဘာလ 9 ရက်နေ့ ည 8:00 ထိ ရက်သတ္တပတ်အတွင်း ဓာတ်ခွဲ နမူနာ စုစုပေါင်း 610 ခုကို စစ်ဆေးပြီးစီးခဲ့ရာ COVID-19 ရောဂါ ဓာတ်ခွဲ အတည်ပြု လူနာသစ် မတွေ့ရှိရပါ
ပြည်ထောင်စုရေးကော်ပိုရေးကော်မရှင်မြန်မာအလက်ထရောနစ်မယ်ပေးဆက်MBBM ဆိုင်ရာနှိပညာထောက်ကူပြုနှိပညာဆရာဖြစ်တဲ့နန်းဖွံဖွဲ့အခမ်းအနားကိုဒီကနေ့မနက်ပိုင်းကပြည်ထောင်စုရေးကော်ပိုရေးကော်မရှင်ရုပ်တိုးချဲ့ရုံအဆောက်အအုံမှာကျင်းပပြုလို့ရာပြည်ထောင်စုရေးကော်ပိုရေးကော်မရှင်ဥက္ကဋ္ဌဦးတန်းစုံပြည်ထောင်စုရေးကော်ပိုရေးကော်မရှင်အဖွဲ့ဝင်များတာဝန်ရှိသူများနဲ့တနင်္သာတနင်္သူများတက် အခမ်းအနားမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအဖွဲ့မှစကားပြောကြားရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေဖြင့်ရွေးကောက်ပွဲကို2025ခုနှစ်ဒီဇင်ဘာလ28ရက်မှစ၍အပိုင်းလိုက်ကျင်းပပြုလုပ်သွားနိုင်ရေးကြေညာခဲ့ပြီးဖြစ်ကြောင်းကျင်းပပြုလုပ်ပြီးရွေးကောက်ပွဲမှာရွေးကောက်ပွဲစနစ်မြန်မာအီလက်ထရောနစ်မဲပေးဆက် MEPN ဖြင့်မဲပေးခြင်းအပိုင်းလိုက်ရွေးကောက်ပွဲကိုကျင်းပခြင်းစားတဲ့စနစ်တင်များဖြင့်ဆောင်ရွက်သွားမှာဖြစ်ကြောင်းမဲပေးပုံနည်းလမ်းသစ်ဖြစ်တဲ့မြန်မာအီလက်ထရောနစ်မဲပေးဆက် MEPN ဖြင့်မဲပေးနိုင်ရေးဆောင်ရွက်ရာမှာတိုင်းဒေသကြီးပြည်နယ်များမှာမဲပေးဆက်များထုတ်ယူခြင်းထားသူထိန်းသိမ်းခြင်းရွှေ့ပြောင်းခြင်းမဲပေးဆက်ဆိုင်ရာသင်တန်းများဖွင့်လှစ်ခြင်းမဲဆန္ဒရှင်အသိပညာပေးဆောင်ရွက်ခြင်းစတဲ့လုပ်ငန်းများကြီးကျယ်ဆောင်ရွက်နိုင်ရေးမဲပေးဆက်ဆိုင်ရာကြီးကျယ်မှုအဖွဲ့များကိုနေပြည်တော်ကောင်စီတိုင်းဒေသကြီးပြည်နယ်ခရိုင်နှင့်မြို့နယ်အဆင့်ထိဖွဲ့စည်းပေးခဲ့ပြီးဖြစ်ပါကြောင်းတန်တန်းတက်ရောက်ပြီးသူများအနေဖြင့်မြို့နယ်လိုက်မဲပေးဆက်ကိုကြိုတင်ဆောင်ရွက်မည်အဖွဲ့များအားစင်ပွားတန်တန်းများပြန်လည်ပူဇော်ပေးရမည်ဖြစ်တဲ့အတွက်အလေးထားမှတ်သားလေ့ကျင့်ကြရန်မှာကြားလိုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေဖြင့်လွတ်လပ်ရေးတရားမျှတသောဂုဏ်သိက္ခာရှိတဲ့ရွေးကောက်ပွဲဖြစ်စေဆောင်ရွက်ရမှာဤပညာထောက်ကူပြုအဖွဲ့များအနေဖြင့်တတတအောင်ပူးပေါင်းပါဝင်ဆောင်ရွက်ပေးကြစီလိုကြောင်းပြောကြားပါရယ်အဆိုပါဤပညာထောက်ကူပြုဤပြဆရာဖြစ်တဲ့တန်းကိုစက်တင်ဘာလ10ရက်နေ့မှ9ရက်နေ့ထိကျင်းပပြုလုပ်သွားမှာဖြစ်ပြီးဗီဒီယိုကွန်ဖရင့်မှတဆင့်တက်ရောက်မဲ့တန်းသားတန်းသူများအပါအဝင်စုစုပေါင်း45ဦးတက်ရောက်လျက်ရှိတယ်လို့သတင်းရရှိပါရယ်ခင်ဗျာ
ကာကွယ်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဗိုလ်ချုပ်ကြီးမမောင်အေးကိုမြန်မာနိုင်ငံဆိုင်ရာတရုတ်ပြည်သူသမ္မတနိုင်ငံစစ်တမ်းမှုစီနီယာကနဲ့ကြီးကျယ်ကဒီကနေ့နေ့လယ်ပိုင်းမှာပြည်ထောင်စုဝန်ကြီးရုံးဧကမ်းမမှာလာရောက်ကာရဝပြုတွေ့ဆုံပါတယ်အဲ့လိုတွေ့ဆုံစဉ်နှစ်နိုင်ငံတမ်မတော်နှစ်ရဲ့အကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်များတမ်မတော်လေ့ကျင့်ရေးဆိုင်ရာကိစ္စရပ်များနဲ့သင်တန်းသားများဆေးလွှဲဆိုင်ရာကိစ္စရပ်များဒီပညာဆိုင်ရာပူပေါင်းဆောင်ရွက်မှုကိစ္စရပ်များကိုယင်းနှီးပွင့်လင်းစွာအမြင့်ချင်းဖလှယ်ဆွေးနွေးကြပါသည်တွေ့ဆုံပွဲကို Kawe Wanji Tana, Pidanzo Wanji Netu, Kawe Wanji Tana, Ma, Dawen Shidumia, Dayo Keja Relo, Tarina Shiva Shing.
Pidanzo Damara Yamanangero, Nangayai Wanji Tana, Pidanzo Wanji Udan Suiha, Yamanangan Saya, Tainang Damaji, Mr. Moku Wisista are. ဒီကနေ့လေးလေးပိုင်းကနိုင်ငံသားရေးဝန်ကြီးဌာနနေပြည်တော်မှာလက်ခံတွေ့ဆုံပါတယ်အဲ့ဒါလို့တွေ့ဆုံရမှာမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့အကြားရှည်ရင်စွဲကြည်ကြည်ရင်းနှီးမှုနဲ့မိဖက်ဆက်ဆံရေးပုံမှုတိုးမြှင့်ခိုင်မာစေရေးနှစ်နိုင်ငံအပြန်အလှန်အကျိုးဖြစ်တင်စေမဲ့ပူးပေါင်းဆောင်ရွက်မှုများမြင့်တင်ရေးအထူးသဖြင့်ကုန်သွယ်ရေးနှင့်ရင်းနှီးမြှုပ်နှံမှုကဏ္ဍအပါအဝင်န
၂၀၂၅ခုနှစ်နိုင်ငံတကာစာတမ်းများရေးနေ့အခမ်းအနားကိုဒီကနေ့မနက်ပိုင်းကနေပြည်တော်ရှိပညာရေးဝန်ကြီးဌာနရုံးအမှတ်၇၃ရှိအစည်းအဝေးခန်းမှာကျင်းပရန်ပြည်တော်စုဝန်ကြီးများနေပြည်တော်ကောင်စီဥက္ကဋ္ဌဒုတိယဝန်ကြီးများပညာရှင်အဖွဲ့များမှပညာရှင်ဆရာကြီးဆရာမကြီးများအမြင့်တဲ့အတွင်ဝန်များညွှန်ကြားမှုချုပ်များဒုတိယအမြင့်တဲ့အတွင်ဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများဆရာဆရာမများကျောင်းသားကျောင် Jacone, UNESCO Pega, Topiani, Nanganaga, Satamiaini, Concept No Ma, Digital Sene, Aquilan Yane, Saint Comu, Namulongo, A Jade Won, Popia Tabi, Jacone Dre, Topian Tari, Promoting Literacy in the Digital Era, Digital Kiku, Like Mibo, Satamiai, New Densu, Sure, Sambu Badai, Nemanang Andrin, Jang Pian Bab, Pinyai, Ganamia Pite, Satamiai, Senza Pinyaine, တန်းညီပညာရေးဖြစ်တဲ့ကျောင်းပြင်ပမူလာရန်ပညာရေးအစီအစဉ်များကိုနေ့အလိုက်ကျောင်းပြင်ပပညာရေးလုပ်ငန်းများကိုတိုးချဲ့ဆောင်ရွက်သွားမှသာနိုင်ငံအတွင်းရှိစာမတက်သူဦးရေကိုလျှော့ချပေးနိုင်မှာဖြစ်ပါကြောင်းနိုင်ငံတော်အကြီးအကဲရဲ့လမ်းညွှန်ချက်နဲ့အညီဂျေလန်ဒေတာနေပြည်သူများနဲ့တိုင်းနာပြည်သူများစာတမ်းမျှော်ရေးအတွက်နေ့အလိုက်အကောင့်တဲ့ပေါ်ဆောင်ရွက်ရမှာပညာရေးဝန်ကြီးဌာနအပါအဝင်ဆက် ပြင်ပမှုများနှင့်ကျောင်းပြင်ပပညာရေးကဏ္ဍများအလိုက်ဆောင်ရွက်နေမှုများဗီဒီယိုကလစ်ကိုပြသပါရစေ။ အဲ့ဒီနောက်အမှတ်6အခြေခံပညာထပ်တန်းကျောင်းမှကျောင်းသားကျောင်းသူများကစတက်မြောက်ရေးဝိုင်းကူပေးတခြင်းဖြင့်တည်ဆူခုံပြုဖျော်ဖြေကြပါသည်။ အဲ့နော်ပြည်တော်စုံဝင်ကြီးကအခမ်းအနားမှာတိဆိုးကွန်ပျူဖျော်ဖြေခဲ့ကြတဲ့ចောင်းသားចောင်းသူများကိုကွန်ပျူဆွင့်ဝေးများချင်းမြင်ပြီး2025ခုနှစ်နိုင်ငံတကာစာတမ်းမျှော်ရေးနေ့အခမ်းအနားခင်ကျင်းပြသထားတဲ့ပြခန်းများကိုလှည့်လည်ကြည့်ရှုခဲ့တယ်လို့သိရရှိပါရဲ့ရှင်။
မြန်မာ နိုင်ငံ အိုလံပစ် ကော်မတီ ဥက္ကဋ္ဌ အားသားနယ် လူငယ် ရေးရာ ဝန်ကြီး ဌာန နဲ့ ဟိုတယ် နှင့် ခီးသွားလာ ရေး ဝန်ကြီး ဌာန အပြည်တော်စု ဝန်ကြီး ဂျန်ဖန် ဒေါက်တာ ဟာ အားသားနယ် ကရယာ ပညာ ဦးစီး ဌာန ညွှန်ကြားရေး ဝန်ကြီး နဲ့ အတူ တာဝန် ရှိသူများ လိုက်ပါ၍ ဒီကနေ့ မနက်ပိုင်းက ရှမ်းပြည်နယ် ကလော ခရိုင် အတွင်းရှိ ညောင်ရွှေ မြို့နယ် အားသားကွန်းကို လိုက်လံ ကြည့်ရှု ဆက်ဆွေးပါတယ်။ ပထမ ဦးဆုံး ပြည်တော်စု ဝန်ကြီး နှင့် အဖွဲ့ ဟာ ညောင်ရွှေ မြို့နယ် အားသားကွန်းကို တွားရောက် ကြည့်ရှု ဆက်ဆွေးပြီး ဘောလုံးကွင်း တန်ရှင်း တာယာ လှပမှု ရှိစေရေး အတွက် တန်ရှင်း ရေးများ ဆောင်ရွက် ထားရှိရန်နှင့် စိတ်လန်း ဆူပြေစေရေး အတွက် ဂရုတစိုက် ပုံမှန် ဆောင်ရွက် သွားရန် လိုကြောင်း တာဝန် ရှိသူများကို မှာကြားပါရယ်။ ဆက်လက်ပြီး ပြည်တော်စု ဝန်ကြီး ဟာ ရှမ်းပြည်နယ် ဝန်ကြီးချုပ် ဦးအောင်အောင် ပြည်내 အစိုးရ အဖွဲ့ ဝင် ဝန်ကြီးများ နဲ့ အတူ ပြည်내 အားသာကွင်း မှာ ကျင်းပလျက် ရှိတဲ့ 2025 ခုနှစ် ရှမ်းပြည်내 အစိုးရ အဖွဲ့ ပြည်내 ဝန်ကြီးချုပ် ဖလား ကိုပိုင် အုပ်ချုပ်ရေး ဒေသများ နှင့် ခရိုင် များ အလိုက် အသက် 25 နှစ် အောင် အမျိုးသမီး ဘောလုံး ပြိုင်ပွဲ တတိယ လူပွဲ ပွဲစဉ် အဖြစ် ပအိုး ကိုပိုင် အုပ်ချုပ်ရေး ဒေသ အသင်း နှင့် တနုကိုပိုင်အုပ်ချုပ်ရေးဒေသအသင်းတို့ရဲ့အတီးသည့်အကျိတ်နယ်ရှင်ပြိုင်ကစားနေမှုကိုတက်ရောက်ကြည့်ရှုအားပေးရာပအိုးကိုပိုင်အုပ်ချုပ်ရေးဒေသအသင်းကတနုကိုပိုင်အုပ်ချုပ်ရေးဒေသအသင်းကိုနှစ်ကိုးကိုမရှိဖြင့်အကျိတ်နယ်ရှင်ပြိုင်အနိုင်ရရှိခဲ့တယ်လို့သတင်းရရှိပါရခင်ဗျာ။
အားကစားနှင့်လူငယ်ရေးရာဝန်ကြီးဌာနနှင့်ဟိုတယ်နှင့်ခီးသွန်းလာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဂျန်ဖန်တော်တောင်ဟာဒီကနေ့မနက်ပိုင်းကညောင်ရွှေမြို့ဟိုပင်ဟိုတယ်မှာညောင်ရွှေမြို့နယ်ခီးစင်ဒေသစီမံခန့်ခွဲရေးအဖွဲ့ဝင်များဟိုတယ်နှင့်ခီးသွန်းဆိုင်ရာအသင်းအဖွဲ့များမှတာဝန်ရှိသူများဟိုတယ်တဲကိုရိတ်သားများမှလုပ်ငန်းရှင်များတာဝန်ရှိသူများနဲ့တွေ့ဆုံရန်ဒုတိယဝန်ကြီးရ ဒီကနေ့ညရှင်းနိုင်ချင်းတဲ့ရင်ထုတ်ပြန်ဆောင်မှုများသည်မဲမသမမှုများရှိခဲ့ရသည့်ပွင့်လင်းမြင်သာစွာလှပမြယုံရရင်ကျေးမှုအမွေအနှစ်များပေါ်ကျွေးဝပြီးပြည်တွင်ပြပခီးသွားများတွင်ဆွေးဆောင်မှုရှိတဲ့ခီးစဉ်ဒေသများခီးသွားဆွေးဆောင်ရနေရာများစွာပိုင်ဆိုင်ထားရှိပါကြောင်း ရှမ်းပြည်နယ်သို့မော်တော်ကားလမ်းမြေထားလမ်းလေကြောင်းလိုင်းတို့ဖြင့်လွယ်ကူစွာလာရောက်နိုင်တဲ့အတွက်သွားလာရေးအဆင်ပြေတဲ့ပြည်နယ်ဖြစ်ပါကြောင်းအဲလိုအခွင့်အလမ်းများကိုအသုံးချပြီးခီးသွားလုပ်ငန်းများတိုးတက်အောင်ဆောင်ရွက်ကြရမှာဖြစ်ပါကြောင်းခီးသွားလုပ်ငန်းမှာစင်ပွားအကျိုးသက်ရောက်မှုရှိပြီးဒေသခံများ၏လူမှုစီးပွားဘဝတိုးတက်ရေးကိုအထောက်ပံ့ဖြစ်စေတဲ့အတွက်ရှမ်းပြည်နယ်တွင်းရှိဟိုတ ပြန်လဲပြုပြင်မုံမှန်ဆောင်ရွက်နေမှုအခြေအနေများတွေ့ကြုံရတဲ့အခက်အခဲများကိုအသေးသေးတင်ပြကြရန်ဒုတိယဝန်ကြီးနေစီးပွားရေးရာဝန်ကြီးတို့ကပြန်လဲရှင်းလင်းပြောကြားပေးပြည်ထောင်စုဝန်ကြီးကလိုအပ်တာများကိုပေါင်းဆက်ညှိနှိုင်းဖြည့်ဆည်းဆောင်ရွက်ပေးပါရစေ။ ဆလဘီပြည်ထောင်စုဝန်ကြီးဟောဝန်ကြီးဌာနမှာငားရထရှိတဲ့ဟိုတယ်တို့တောင်းရောက်ပြီးဟိုတယ်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆောင်ရွက်နေမှုအခြေအနေများတဲကိုနေထိုင်ရေးအတွက်ပြင်ဆင်ထားရှိမှုအခြေအနေများကိုကြည့်ရှုဆက်ဆဲပြီးလိုအပ်တာများကိုတာဝန်ရှိသူများအားမှာကြားပါရစေ။ ဆလဘီပြည်ထောင်စုဝန်ကြီးဟောမြောင်ရွှေမြို့ရှိမန္တလေးငရင်ကြီးကျောင်းထိခိုက်ပျက်စီးခဲ့ရတဲ့ဟိုတယ်များသို့တွားရောက်ပြီးပြန်လည်ပြုပြင်မုံမှန်ဆောင်ရွက်နေမှုအခြေအနေများကိုကြည့်ရှုဆက်ဆဲကောင်းပြုပြင်မုံမှန်ကြရမှာစံတတ်မှတ်ချက်များတိုင်းစနစ်တကျဆောင်ရွက်ကြရေးတာဝန်ရှိသူများကိုမှာကြားပါရစေ။ အဲ့ဒီနောက်ပြည်သူ့စုံဝင်ကြီးဟာညောင်ရွှေမြို့ရှိဟိုတယ်နှင့်ခီးသွားညွှန်ကြားမှုဦးစီးဌာနတရင်နှင့်ပြန်ကြားရေးကောင်တာတို့တွားရောက်ပြီးခီးစဉ်ဒေတာဆိုင်ရာအချက်အလက်များခီးသွားလမ်းညွှန်ရေးပုံများနဲ့စာအုပ်စာဆောင်များစီစဉ်ထားရှိမှုအခြေအနေများကိုကြည့်ရှုဆက်စပ်ပြီးခီးသွားဧည့်သည်များသိရှိလိုတဲ့တရင်ချက်လက်များကိုပြေစုံစွာဖြေကြားပေးနိုင်ရေးစူးစမ်းကြရန်တာဝန်ရှိသူများကိုမှာကြားပါရစေ။ နေလေပိုင်းမှာပြည်သူ့စုံဝင်ကြီးဟာဟိုတယ်နှင့်ခီးသွားညွှန်ကြားမှုဦးစီးဌာနတောင်ကြီးရုံးမှဝန်ထမ်းများနဲ့တွေ့ဆုံပြီးဝန်ထမ်းများအနေဖြင့်ဝန်ကြီးဌာနရဲ့ရည်ရွယ်ချက်ရည်မှန်ချက်မူဝါဒများကိုအောင်မြင်အောင်စူးစမ်းဆောင်ရွက်ကြရန်လုပ်ငန်းများဆောင်ရွက်ကြရမှာဝန်ထမ်းသစ္စာအဋ္ဌာန်နှင့်ဝန်ထမ်းကျင့်ဝတ်များကိုလိုက်နာပေးနိုင်ငံဝန်ထမ်းများပိသဆွာဖြင့်ပြည်သူကိုဝန်ဆောင်မ
မည်နေပြည်တော်တွင်ရှိအသက်85နှစ်နှင့်အထက်တက်ကြီးပုဂ္ဂိုလ်များအားလူမှုရေးပြင်ဆင်ပေးအပ်ခြင်းစေတနာဝန်ထမ်းအဖွဲ့အစည်းများအားချီးမြှင့်ငွေများပေးအပ်ခြင်းနှင့်ယာယီနေရဆွံ့ခွာသူများအတွက်မြို့သားသဘောပေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရန်ပုံငွေမှထောက်ပံ့ကြေးပေးအပ်ခြင်းအခမ်းအနားကိုဒီကနေ့နေ့လယ်ပိုင်းကပြည်မနာမြို့မဟာဗျူဟာခန်းမှကျင်းပရာလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လည်နေရခြားရာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆိုးဝင်ဒုတိယဝန်ကြီးနေပြည်တော်ကောင်စီဝင်များဌာနဆိုင်ရာတာဝန်ရှိသူများနဲ့စေတနာဝန်ထမ်းအဖွဲ့အစည်းများမှကိုယ်စားလှယ်များတက်ရောက်ကြပါသည်။အခမ်းအနားမှာပြည်ထောင်စုဝန်ကြီးကဝန်ကြီးဌာနနှင့်ဖြင့်လူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းများနှင့်လူမှုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းများကိုဆောင်ရွက်လျက်ရှိရာတက်ကြီးပုဂ္ဂိုလ်များအတွေ့အထောက်ပံ့ဖြစ်နိုင်စေရေးနှင့်၎င်းတို့အားလေးစားတန်ဖိုးထားခြင်းအပြင်နိုင်ငံတော်အစိုးရမှချီးမြှင့်ပေးအပ်တဲ့လူမှုကာကွယ်စောင့်ရှောက်ရေးအစီအစဉ်အဖြစ်အသက်85နှစ်နဲ့အထက်တက်ကြီးပုဂ္ဂိုလ်များအတွေ့လူမှုရေးပြင်ဆင်ချီးမြှင့်ငွေများကို6လစာတစုတစည်းတဲ့ချီးမြှင့်ပေးအပ်ခြင်းဖြစ်ပါကြောင်းဒါပြင်လူမှုရေးအကူအညီလိုအပ်နေသူများအတွက်စေတနာဝန်ထမ်းအဖွဲ့အစည်းများရဲ့အင်အားကိုရယူပြီးနှစ်စဉ်ဘန်နာနှစ်အလိုက်လုပ်ငန်းစဉ်များချမှတ်ကစနစ်တကျဆောင်ရွက်ပေးလျက်ရှိပါကြောင်းရရွာတွင်လူမှုရေးလိုအပ်ချက်များပေါ်မူတည်ပြီးစေတနာကိုအရင်ခံ၍တည်ထောင်ဖွင့်လှစ်ဆောင်ရွက်နေကြတဲ့ကိုအားကိုကိုမူလာတန်းကျူเจ้าများလူငယ်ဖွံ့ဖြိုးရေးပရိဒတ်ဂေဟာများအမျိုးသမီးဂေဟာများမတန်ဆွမ်းဂေဟာများနဲ့ဘိုးဘွားရိတ်သားများကိုနိုင်ငံတော်အနေဖြင့်ချီးမြှင့်ပေးအပ်ခြင်းဖြစ်ပါကြောင်းဂေဟာရိတ်သားများအနေဖြင့်ဗန်နာရေးစီမင်းများဆန်လုပ်ငန်းလုပ်ငန်းများဤဆောင်ရွက်စီလိုကြောင်းပြောကြပါသည်ဆလဘီ2025-2026ဗန်နာနှင့်ပြည်ထောင်စုနေပြည်နေပြည်တော်အတွင်းရှိစေတနာဝန်ထမ်းအဖွဲ့အစည်းများဖြစ်သောလူငယ်ဖွံ့ဖြိုးရေးပရိဒတ်ဂေဟာ၁၁ခုမြို့သမီးဂေဟာ၃ခုနှင့်ဘိုးဘွားရိတ်သား၃ခုစုစုပေါင်းဂေဟာရိတ်သား၁၈ခုနှင့်ကိုအားကိုကိုမူလာတန်းကျူကြောင်း60ရုပ်အတွက်ချီးမြှင့်ငွေကျ298.86ခွင့်တန်းကိုနေပြည်တော်ကောင်စီဝင်ဗိုလ်မှူးကြီးရဲမှူးထံသို့၎င်းယာယီနေရဆွံ့ခွာသူ11,036ရုပ်အတွက်နိုင်ငံတော်ကချီးမြှင့်ငွေကျ662.63တန်းကိုနေပြည်တော်ကောင်စီဝင်ဦးစေရလင်းထံသို့၎င်းဒုတိယဝန်ကြီးကအသက်85နှစ်နဲ့အထက်လူမှုရေးပြင်ဆင်အကျိုးခံစားခွင့်ရှိသူတက်ကြီးပုဂ္ဂိုလ် 4,959 ရုပ်အတွက်လူမှုရေးပြင်ဆင်ချီးမြှင့်ငွေကျ 284.43 တန်းအားနေပြည်တော်ကောင်စီဝင်ဦးမြင့်စုထံသို့ပေးအပ်ခဲ့ပြီးစေတနာဝန်ထမ်းအဖွဲ့အစည်းများမှကိုယ်စားလှယ်တဦးကကျေးဇူးတင်စကားပြန်လည်ပြောကြားခဲ့တယ်လို့သတင်းရရှိပါရခင်ဗျာ
။အခြေခံစည်းင်းကိုင်းနဲ့ရုံးလုပ်ငန်းကျွမ်းကျင်မှုတင်တဲ့အမှတ်စဉ်230ခွန်တင်တဲ့ဆင်းပွဲခန္ဓာကိုဒီကနေ့မနက်ပိုင်းကနေပြည်တော်ရှိပြည်ထောင်စုစည်ရင်းစစ်ချုပ်ရုံးနဝရက်ခန္ဓာမှာ hybrid စနစ်ဖြင့်ကျင်းပရာပြည်ထောင်စုစည်ရင်းစစ်ချုပ်ဒေါက်တာခင်နိုင်ဦးဒုတိယစည်ရင်းစစ်ချုပ်အမြဲတမ်းအတွင်းဝန်ညွှန်ကြားမှုချုပ်များဒုတိယအမြဲတမ်းအတွင်းဝန်ဒုတိယညွှန်ကြားမှုချုပ်များရုံးနှင့်ဌာနအဖွဲ့အစည်းများမှတာဝန်ရှိသူများတင်နန်းကတိကများတင်နန်းသားများတက်ရောက်ကြပြီးတိုင်းဒေသကြီးပြည်နယ်စည်ရင်းစစ်ချုပ်ရုံးများမှတာဝန်ရှိသူများတင်နန်းကတိကများတင်နန်းသားများကအွန်လိုင်းမှတက်ရောက်ကြပါသည်ပထမဦးဆုံးပြည်တော်စုစည်ရင်းစစ်ချုပ်ကအမှားစကားပြောကြရမှာယခုတင်းတန်းတက်ရောက်ခြင်းဖြင့်ဝန်ထမ်းတဦးချင်းစီရဲ့အရေးသွေးတိုးတက်လာစေခြင်းဌာနဆိုင်ရာလုပ်ငန်းတာဝန်များကိုစွမ်းဆောင်ရည်ပြည့်ဝစွာဆောင်ရွက်နိုင်ခြင်းပြည်သူဗန္ဒာငွေများလေလွင့်ဆုံးရှုံးမှုမဖြစ်စေဘဲစည်ရင်းပညာနားလည်တက်ကြွပြီးစီမင်းစည်းကမ်းနှင့်အညီအမှားရွေးမရှိစည်ရင်းများရည်ဆွယ်နိုင်ခြင်းစတဲ့အကျိုးကျေးဇူးများကိုရရှိစေလိမ့်မည်ဟုယုံကြည်ပါကြောင်းတင်နှန်းမှာရရှိတဲ့အသိပညာအတတ်ပညာဗဟုသုတများကိုလုပ်ငန်းခွင်မှာထိရောက်စွာပြန်လည်အသုံးချကြရန် Sayin pinya, pian bwasi yi, pian le, nya wi chayani, a le, a lene, a semi, a sent, then a nyago, salat, a yachabi. Go by a ye three, bomo, do the out, saw ya champi. Nangin on it, tana, a jo, devo, nine, when hang on ya, pisi yi, joza, jazzy, luja, tight don't be a jawari. A now, then an amya goes on. Sibu ye, when you in a semi wenzi tana, Sibu uzi tanama, then an aunt uga, Jesu dinsga, then leave your jawari. Sova denema, tana, a poesi, donsen nakuma, nebiroma, donya conaseu. Dindi daji, pine setakuruma, naya to sell leu. Susuwa, then anda, shea, she said leu, deo kebe, a ye chinses, some we wego, satimala, satianima, saconianity, to be aine, jimba doma, pite lu, drena, she wise.